စ်အစိုးရနဲ့အပြစ်ရတိုင်းရင်းသားအဖွဲ့တွေကြားမှာနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်ပြီးပြဿနာပေါ်နေချိန်မှာအခုလိုငင်းငင်းယူထားတဲ့အဖွဲ့တွေကငင်းငင်းရင်းမြူသေးတဲ့အဖွဲ့တွေတွစ်ဆုံခဲ့ကြခြင်းဟာတိုင်းရင်းသားတွေရဲ့စုစည်းမှုတစ်ခုကိုပြလိုက်တာဖြစ်တယ်လို့အစည်းအဝေးတက်ရောက်သူတိုင်းရင်းသားခေါင်းဆောင်တူကပြောပါတယ်။ဒါပေမဲ့အစည်းအဝေးတက်ရောက်သူနောက်တူကတော့ဒီအစည်းအဝေးကနေတပ်ပေါင်းစုတစ်ခုပေါ်ပေါက်လာရေးအရင်အယောင်မမြင်သေးပါဘူးလို့ပြောဆိုပါတယ်ပြီးခဲ့တဲ့စက်တင်ဘာလ24ရက်နေ့ကနေ3ရက်ကြာထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်ခဲ့တဲ့ဒီအစည်းအဝေးမှာစစ်အစိုးရနဲ့ငင်းငင်းယူထားတဲ့ KIO အဖွဲ့မွန်ပြည်သက်ပါတီရှမ်းပြည်တက်မတော်မြောက်ပိုင်းစတဲ့အဖွဲ့တွေအပြင်စစ်အစိုးရနဲ့ငင်းငင်းယူထားခြင်းမရှိသေးတဲ့ KNU အဖွဲ့ KNPP အဖွဲ့နဲ့ချင်းမျိုးသားတပ်ဦးတို့ကခေါင်းဆောင်တွေအသီးသီးတက်ရောက်ခဲ့ကြပါတယ်ဒါပေမဲ့ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာဘယ်အဖွဲ့ကမှတရားဝင်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူ
းအဲဒီကိစ္စကကျွန်တော်ကဟိုလက်လမ်းမမီဘူးပြဟုတ်တယ်မဟုတ်တယ်ကျွန်တော်မပြောနိုင်ဘူးဘာမှမသိရသေးဘူ
းဆွေးနွေးမှုတွေရှိတယ်လို့ရောသိထားပါလားခင်ဗျာ
အဲ့ဒါဒီကမချမ်းမီဘူ
းဒါကတော့ KIO အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးစင်ဝါပြောပြနေတာပါဒါပေမဲ့ချင်းမဲမျိုးအခြေဆိုင်ကချင်းသတင်းစင်ကကိုနော်တင်ကတော့ဒီစည်းဝေးကိုတက်ရောက်ခဲ့တဲ့ KIO အဖွဲ့နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
အကေရအဒုတပါတိဒီကျွန်တော်အင်ပါနောက်အောင်ဒုကရနဲ့တက်ရောက်ခဲ့တယ်ဆိုတော့ကျွန်တော်သိရတယ်အဓိကဆုံးရင်ကတော့ဒီ KO ကလည်းပဲဖြစ်နိုင်ရင်လမ်းစဉ်ကိုဖြစ်ခဲ့တဲ့ August 30ရက်နေ့ကတင်ညာချက်ထုတ်ပြန်ခဲ့တယ်ဆိုတော့အဲ့တင်ညာချက်အတိုင်းပဲအတူကဗမာပြည်ကိုပြည်နုံစာချုပ်ကိုအခြေခံပြီးမှတိုင်းဒါတန်တူခွေရရှိတဲ့စစ်မှန်တဲ့ပြည်တော်စုတည်ဆောက်ရမယ်အဲ့တည်ဆောက်ဖို့ကိုအလုပ်ဆောင်နေတဲ့မိသူနဲ့ဆိုပူပေါင်းဆောင်ရွက်သွားမယ်လက်တွဲသွားမယ်ဆိုတဲ့သူ့ရဲ့နိုင်ငံရေးစတင်တရအခုလိုမျိုးပဲသူကလည်းဒီထိုင်းနေဇပ်ပတ်မှာရှိတဲ့တိုင်းဒေသနဲ့ကိုယ်ဖွဲ့စည်းတဲ့အကောင်ဆောင်တွေနဲ့သူတို့တွေ့ကြတဲ့ဖြစ်တယ်ဆိုတဲ့ဟာသိရတယ်။အချိန်ကြီးမှာပဲသူတို့ကဒီစစ်စိုးရကနိုဝင်ဘာမှာသူတို့ရွေးကောက်ပွဲလုပ်ပြီးမှယူနီဖောင်းပြောင်းဖို့အခြေအနေရှိတော့ဒီဟာကိုကျွန်တော်တို့တိုင်းဒေသနဲ့ကိုယ်တပ်ဖွဲ့တွေနဲ့ဒီလိုမျိုးဆက်ဆက်ပြီးမှစစ်မှန်တဲ့ပြည်တော်စုကိုပြန်လည်ထူထောင်ဖို့တည်းဘယ်လိုမျိုးလုပ်ကြမယ်ဆိုတဲ့အစီအစဉ်ကိုအဓိကသူတို့ကဆွေးနွေးသွားတယ်ဆိုတဲ့ဟာကျွန်တော်သိရတယ
်။ဒီဖွဲ့ရဲ့အစည်းအဝေးဟာအခုမှစတင်ကျင်းပတဲ့အစည်းအဝေးမဟုတ်ပဲအခုဒီချိန်မှာဆိုရင်တတိယအကြိမ်မြောက်ဖြစ်ပါတယ်။ပထမဆုံးအကြိမ်ကတော့တရုတ်ပြည်ကုမင်းမြို့မှာအခုနှစ်ဆန်းပိုင်းကကျင်းပခဲ့တာပါ။ချင်းမိုင်မြို့မှာတော့ဒုတိယအကြိမ်နဲ့တတိယအကြိမ်ကျင်းပပြီးစီးသွားတာဖြစ်ပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးနေဆက်အခြေဆိုင်စည်ရေးလေးလာသူတချို့ကတော့အင်အားတောင့်တင်းတဲ့တပ်ပေါင်းစုတစ်ခုပေါ်ပေါက်လာရေးဟာလွယ်ကူတဲ့အပိုင်းမဟုတ်ဘူးလို့ဝေဖန်တာမျိုးရှိပါတယ်။ပုံမျိုးသားခေါင်းဆောင်တူဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ်
။ဘလောက်ရှိနည်းနည်းဆိုင်ဆိုင်ပူပေါင်းကြမလဲဆိုတဲ့နေရာကြတော့နည်းနည်းဒီတပ်တဲ့6ဖွဲ့တဲမှာတော့အမြင်နည်းနည်းကွာတာတော့ရှိတာပေါ့။ဥပမာဆိုရင်ကရင်ပြည်တို့လိုကြတော့တကယ်နိုင်ငံရေးရောစီရေးရောအားကောင်းမောင်းပန်အစုအဖွဲ့တစ်ခုဖြစ်အောင်ဒီမှန်ကြက်ရှိခြင်းရှိမှာပေါ့သို့တော်လည်းပဲဒီအခြားသောဖွဲ့စည်းတွေထဲမှာတပ်ပေါင်းစုတွေထဲမှာပါနေတဲ့ KNU တို့လိုမွန်တို့လိုအဖွဲ့စည်းတွေကြတော့နိုင်ငံရေးစစ်ရေးတပ်ပေါင်းစုတွေကပါပြီးသားဖြစ်နေတယ်ဥပမာ NDF တို့လို NCUB တို့လိုတပ်ပေါင်းစုတွေမှာပါနေပြီးသားဖြစ်တော့တပ်ပေါင်းစုကြီးထဲမှာပါပြီးသားအဖွဲ့တွေရဲ့အမြင်နဲ့တပ်ပေါင်းစုကြီးတွေထဲမှာမပါသေးတဲ့အဖွဲ့တွေရဲ့အမြင်ကနည်းနည်းလေးတော့ခေါ်ဟမှုရှိတာပေါ့အဲ့ဒါကြောင့်အဲ့ဒီကွာဟာမှုရှိတဲ့ဟာကိုဂျားဝင်နိုင်အောင်သူတို့ကဂျားတစ်ခုပေါ့ဗျာအလုပ်အဖွဲ့လိုဟာမျိုးလေး coordinating လုပ်ပေးမဲ့အစုလိုဟာမျိုးလေးကိုစစင်းသားတော့ရှိတယ်လို့ကြားတယ်ခင်ဗျဟုတ
်ကဲ့ဒီအလားအလာကတော့သူတို့တပ်ပေါင်းစုခုနေနဲ့ပေါ့လေဟိုခိုင်ခိုင်မာမာဖြစ်လိုက်နိုင်တဲ့အလားအလာရောရှိလားခင်ဗျ
ဆော်လော့ဆယ်ဆယ်တော့ပူပေါင်းဆောင်ရွက်တယ်ဆိုတဲ့အခြေခံရှိပြီမယ်အဲ့ဒီလိုစစ်ရေးရောနိုင်ငံရေးရောအားကောင်းမောင်းတန်အလားဒီအင်အားစုတစ်ခုလိုပေါ်ပေါက်လာဖို့ကတော့နည်းနည်းတော့လိုမယ်ခင်ဗ
ျဒါကတော့ဘုံမူကြီးခွန်ဥကပြောပြသွားတာပါဒီအဖွဲ့မှာ UWSA ဝါပြည်သွေးစည်းညင်ရွေးအဖွဲ့နဲ့ NDAK လိုစစ်အစိုးရနဲ့ပြဿနာဖြစ်နေတဲ့အဖွဲ့တွေပါဝင်ခြင်းမရှိပါဘူး RFA က UWSA အဖွဲ့ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတိုင်းရင်းသားချင်းစီးလုံးညီညွတ်မှုဆိုတာကတော့တနက်တန်တွေကြားလာချိန်မှာမြင်ရမှာဖြစ်ပါတယ်လို့ UWSA အရာရှိတူကပြောပါတယ်ဆက်လက်ပြီးသူကပဲမြန်မာပြည်မြောက်ပိုင်းမှာရှိတဲ့အဖွဲ့တွေအနေနဲ့ကတော့ဘကပလက်ထက်ကလေးကအတူလက်သွဲခဲ့ကြတဲ့သူတွေဖြစ်တဲ့အကြောင်းအဖွဲ့အစည်းအမည်နဲ့ခံယူချက်တွေမတူပေမဲ့အရေးကြီးရင်တော့ တွင်းနီတာကိုမြင်ရမှာဖြစ်ပါတယ်လို့ RFA ကိုပြောပြသွားပါတယ်ခင်ဗျာ။